္ဂလာပါဦးကျော်စံပါရှင်
မင်္ဂလာပါများကြီ
းဒီစီးရီးယားမှာသမရအာဆက်အစိုးရကိုဖြုတ်ချနိုင်လိုက်တော့မြန်မာနိုင်ငံကအထူးသဖြင့်ပေါ့ဆီယနာရှင်စနစ်ကိုမုန်းတီးတဲ့လူတွေကဒီပေါ်မှာအားတက်တာကိုတွေ့ရပါတယ်အဲ့ဘာဖြစ်လို့ဒီလိုဖြစ်ရတာလဲမြန်မာနိုင်ငံမှာလည်းဒီလိုအခြေအနေဖြစ်လာနိုင်တယ်ဆိုရဲမျှော်လင့်ချက်တီးပူများလာလို့လား
မှန်ပါတယ်တကယ်တော့စီးရီးယားဟာဒီနေ့က fail state ဆိုပြီးတော့ပြောကြတယ်နောက်ပြီးတော့မြန်မာနိုင်ငံမှာဆီယနာရှင်စနစ်ကိုဖြုတ်ချဖို့လှုပ်လာကြတဲ့လူတွေကိုလူတိုင်းကစတိပေးပြီးတော့ဆီးရီးယားလို့ဖြစ်မယ်ဘာညာဆိုပြီးပြောကြတော့ဆီးရီးယားအခြေအနေဟာမြန်မာတော်လိုင်းအင်အားစုတွေအတွက်သတိထားစရာကြောက်စရာအဲ့လိုမဖြစ်အောင်ဆောင်တင်းရမယ်သဘောဖြစ်နေရကအခုလိုအဆက်အနာရှင်ဆိုရကိုဖြုတ်ချလိုက်တော့ဒါမမျောလင့်မဲ့ကဘာမှာတကဘာလုံးကိုမမျောလင့်ထားဘဲနဲ့ရုပ်တရက်ကိုပြုတ်ကြသွားတော့အဲ့ဒီမှာချက်ချင်းအသွင်ပြောင်းသွားတယ်ဟာဆီးရီးယားလို့ဖြစ်အောင်လုပ်ဖို့သင့်တယ်ဆီးရီးယားလို့ဖြစ်အောင်လုပ်သင့်တယ်ဆိုတာဆီးရီးယား role model စံပြကိုဖြစ်လာတဲ့သဘောပါဆိုတော့ဒါအားကြရဲတူယူစရာကောင်းတယ်ဆိုတာလည်းပဲမှန်ပါတယ်စိတ်ဓာတ်တက်ကြွဖို့ကောင်းတယ်ဆိုတာလည်းပဲအမှန်ပါပဲဒါပေမဲ့အဲ့လိုဖြစ်အောင်ဘာတွေလုပ်ဖို့လိုအပ်တယ်အဲ့ဒီအခြေအနေရှင်းဆက်ဖြစ်လာမယ့်ကိစ္စမှာအမှားရင်းရှိခဲ့ရင်ဘယ်လိုဆောင်တင်းရမယ်ဆိုတော့ကြိုတင်ပြီးတော့မြန်မာပေါ်လေဆိုတော့အားကြရာတက်တက်ကြွကြွကြိုးစားလာတဲ့တပိုင်းဒါပေမဲ့ဆင်ခြင်စဉ်းစားသုံးသပ်စရာပူပြီးတော့များတယ်လို့ပြောမှာဖြစ်ပါတယ
်အဲ့တော့ဒီနှိုင်းရှင်ကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာရောစစ်ကောင်စီအခြေအနေကအဲ့လိုမျိုးဟိုရုတ်တရက်ပြုတ်ကျသွားဖို့အခြေအနေရှိလို့လားနောက်ပြီးတော့ဒီစစ်ကောင်စီရက်တီရေးအတွက်တရုတ်ကလည်းလူညွေးကုမ္ပဏီဖွဲ့မယ်ဆိုပြီးတော့ဟိုတလောလျာလုပ်နေတာရှိပါတယ်ဒါရောစစ်ကောင်စီအတွက်ထိရောက်တဲ့အကူအညီတစ်ခုမဖြစ်နိုင်ဘူးလား
စစ်ကောင်စီဟာအဲ့လိုစီးရမှလို့အခြေအနေမျိုးဖြစ်လာရင်စစ်ကောင်စီဟာတရုတ်အကူနဲ့ဆန့်ကျင်တိုင်လောက်တဲ့အထိရက်တီတန်လောက်တဲ့အထိတော့ဖြစ်ချင်မှဖြစ်မှာပါဘာကြောင့်လဲဆိုစီးရမှမြန်မာနိုင်ငံကိုတရုတ်ကူညီဖို့လုပ်နေရတဲ့ရုရှားတို့အီရန်တို့ကပူပြီးထိတိုက်ကူညီပါတယ်ရုရှားဆိုလို့ရှိရင်ခလေးင်းလေတပ်နဲ့ကိုဝင်ပြီးဘုံကျဲတာပဲလုတ်ခက်ပေးတယ်ဆိုတော့တရုတ်ကမြန်မာနိုင်ငံမှာလူငယ်ကုမ္ပဏီဖွဲ့ဖို့ဆိုတာတဲ့အများကြီးထိတိုက်ကူသူတို့ကဝင်ပြီးတော့လုတ်ခက်တာဖြစ်ပါတယ်ဒါပေမဲ့ပြည်သူလူထုမထောက်ခံရင်ပြုတ်ကျသွားတာပဲအတိကတော်လှန်ရေးတရက်အုပ်ချုပ်ရေးတရက်ဆိုတာလူထုထောက်ခံဖို့အရေးကြီးပါတယ်ပြည်သူလူထုထောက်ခံမှုမရရင်တော့အနည်းနဲ့အမြန်သွားမှာပါပဲဆိုတော့သူတို့ရဲ့စစ်သားတွေကိုနိုင်ကတိုက်ချင်စိတ်မရှိတော့ဘူးအဲ့လိုဖြစ်လာတဲ့အခါမှာမလွတ်သာပြီးတော့သူတို့ကြဆုံးသွားတာပါပဲဆိုတော့မြန်မာနိုင်ငံမှာလည်းတရုတ်ကပံ့ပိုးပေးတယ်ဆိုတာအဲ့လောက်ထိတော့လေတက်နဲ့ဝင်ပြီးဘုံကျဲပေးတဲ့အထိတော့လုံးလိုက်မယ်မထင်ပါဘူးနောက်ပြီးတော့ကျွန်တော်တခုစဉ်းစားမိတာကဒီမှာစီးရမှာအဆက်အစွာပြုတ်ကျသွားတော့တရုတ်တောင်မှဆင်ကျင်စဉ်းစားသွားနိုင်တယ်ဟာဒီလောက်ကူညီတာတော့မှမအောင်မြင်ဘူးငါတို့လည်းပဲမြန်မာနိုင်ငံမှာဒီစစ်ကောင်စီကိုလို့ဝင်လို့လည်းပဲမကူညီဘဲနဲ့နာမည်ပြတ်နေပဲငါတို့လည်းပဲဒီလူတွေကိုလက်ခံရမယ့်သဘောဖြစ်ကောင်းဖြစ်လာလိမ့်မယ်ဆိုတော့သူတွက်မှာပဲအဲ့ဒါကြောင့်လည်းပဲအဲ့ဒီမတိုင်ခင်ကပဲတေဥဟာလုံးဝဝင်ဆွဲဖို့ရဒီစစ်ကောင်စီကိုအဓိကစိန်ခေါ်နေတဲ့အင်အားစုတွေနဲ့အထူးသဖြင့်ဒီတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့ကြာညီညာစည်းစတဲ့နည်းနဲ့ဖြည့်ရှင်းဖို့ဆိုတာအများဖြုံဖြတ်ပြီးတော့အခုတည်းကစူးစမ်းနေစေဖြစ်ပါတယ်တေဥဟာရုရှားကဆီးရောက်ကိုကူညီခဲ့လို့ကူညီလိုက်မလို့မထင်ရတယ်လို့ကူညီရင်လည်းပဲဒီကုမ္ပဏီဖွဲ့ပြီးတော့ကောက်ွယ်တာဟုတ်နေကတော့မဟန်တားနိုင်ဘူးဟောလေတကယ်လို့တော်လှန်ရေးဟာတကယ်ထိရောက်အချိန်မြင့်လာမယ်ဆိုရင်လို့ယူဆမိပါတယ
်အဲ့ဒီအခုဆီးရီးယားရဲ့လက်ရှိအခြေအနေကရောလုံးဝစိတ်ချပြီလို့ပြောလို့ရလားအဲ့တော့ဒီပေါ်မှာရောဒီဆီယနာရှင်ကိုစန့်ကျင်နေတဲ့ဒီမြန်မာနိုင်ငံပေါ့နော်အဖွဲ့အစည်းရှိတဲ့လူတွေရှိတဲ့သူတို့ကရောဘလို့ထင်မြင်ပါလဲ
လုံးစီရရဲ့လက်ရှိအခြေအနေဟာလုံးဝစိတ်ချရပြီလို့ပြောလို့မရပါဘူး။ကြံမြင်ပြောမယ်ဆိုရင်ဆိုတော့မြန်မာနိုင်ငံကတော်လိုင်းအင်အားစုတွေစီရကိုအားကျနေတဲ့လူတွေကလည်းပဲဒီအခြေအနေကိုအပိုင်လွတ်တွက်မှာမဟုတ်ပါဘူး။သူတို့လည်းပဲသူတို့လည်းတော့စောင့်ကြည့်ရမှာပေါ့ကွာ။ဒီသူတို့မှားတဲ့အခွင့်အရေးကိုငါတို့မမှားမိအောင်သူတို့မှန်တာရဲ့အတိုင်းငါတို့လုပ်ရအောင်ဆိုပြီးသူတို့တွေ့ကြမှာဖြစ်ပါတယ်။စီရမှာစိန်ခေါ်မှုတွေအများကြီးရှိပါတယ်။စီရမှာအပြည်တွင်းစိန်ခေါ်မှုကပြပအခြေအနေကစသဖြင့်ဖြစ်နေပေါ့လေဆိုတော့ဆီးရအရေးကိုအဓိကရင်ဆိုင်နေရတာကတော့အပြိုအပြက်အပြည့်စည်နဲ့လူရဲ့စာနာမှုအခြေအနေဆီးရနိုင်ငံမှာလူရဲ့အကြမ်းဖြင့်25သန်းလောက်ရှိရမှာ78သန်းတကယ်တော့80 80ရာခိုင်နှုန်းကစာနာမှုအကူအညီလိုအပ်နေတဲ့စာဝန်တွေအတွက်အင်မတန်ခက်ခဲနေတယ်စီယမ်မှုနွမ်းပါမှုတော်တော်ဆူဆူရောဖြစ်နေဒီဟာကူညီဖို့အတွက်လိုပါတယ်လမ်းပန်းဆက်သွဲနောက်ပြီးတော့ဒီ၆ဦးရဲ့အခြေခံဆောက်တွေပြည့်စည်ရတာအတချို့တွက်ချက်မှုရဆိုလို့ရှိရင်ဆီးရကိုပြန်လဲထူထောင်ဖို့အတွက်ဆိုရင်တဲ့အမေရိကန်ဒေါ်လာဘီလီယံ250နေပြီးတော့ဘီလီယံ400လောက်ထိ လူအလိမ့်မယ်ဆိုပြီးတော့တွက်တယ်အဲ့ဒီဟာအတွက်မတိုင်ခင်မှာကိုလောလောဆယ်မှာလူတွေရဲ့စာနာမှုအကူအညီအတွက်နောက်ပြီးပြပရောက်နေတဲ့လူတွေပြန်လာရင်ပဲမလို့နေရမလဲအများကြီးဒါကိုလုပ်ဖို့လိုပါတယ်ဆိုတော့ဒီကိစ္စအတွက်သူကနိုင်ငံတကာရဲ့ယုံကြည်မှုအောင်အများကြီးကြိုးပမ်းနေရဆဲဖြစ်ပါတယ်အဲ့ဒီမှာနိုင်ငံတကာရဲ့အဓိကသူတို့ဖြစ်စေချင်တာကတော့မတူကွဲပြားတဲ့လူမျိုးရေးဘာသာရေးအစိတ်အပိုင်းနဲ့အားလုံးပါဝင်တဲ့အဖွဲ့အစည်းဖြစ်ရမယ်ကြာခွဲခြားဆက်ဆံမှုရှိပဲနဲ့နောက်ပြီးတော့အဖွဲ့အစည်းတိုင်းကျမဒန်လူမျိုးပေါ်လေအကုန်လုံးတပြင်းညီမျှတဲ့အခွင့်အရေးဖြစ်ရမယ်လက်စားချေမှုရက်စက်ကြံ့ကြုတ်မှုဒီဟာတွေဟာလုံးဝပျောက်တဲ့ဒီဖြစ်ရမယ်ဆိုပြီးတော့မျှော်လင့်ထားရဒီစံနေနဲ့တိုင်းတာပြီးမှသူတို့ကအကူအညီပေးဖို့ဆိုပြီးတော့စဉ်းစားနေကြတာပါဆော်ဒီအရေဗျာနိုင်ငံကအခန့်ကျင်းပါတဲ့ဆီယာကိစ္စဆွေးနွေးပွဲမှာဥရောပသမဂ္ဂနိုင်ငံတွေနောက်အမေရိကန်တို့ကလည်းကိုယ်စားလှယ်ထုတ်ပါတယ်ဗြိတိန်တို့ဘာတို့ကလည်းပါတယ်အဲ့ဒီထက်မှနောက်ပြီးတော့ဆော်ဒီအရေဗျာနဲ့တကွာစီလမအာရပ်နိုင်ငံတွေအများကြီးတက်ကြပါတယ်အဓိကဆီယာဘက်ကပြောတာကသူတို့ဒဏ်ခတ်ပိတ်ဆို့မှုကိုယူဖင်းပေးပါဒီနိုင်ငံတွေအင်းကဒဏ်ခတ်ပိတ်ဆို့ထားရတယ်အဆက်ဆူရလက်ထက်ကအဆက်ဆူရကိုသာပြစ်မှတ်ထားတာမဟုတ်ဘူးဒီ HDS ကမူလကသူက Islamist Militancy စစ်သွေးကြွားတွေဖြစ်ခဲ့တဲ့အတွက်ကြောင့်သူတို့ဘက်မှာလည်းပြစ်မှတ်ထားပြီးဒဏ်ခတ်ခဲ့တာဖြစ်တယ်ဆိုတော့ဒီဒဏ်ခတ်မှုကိုယူဖင်းကြပါဆိုပြီးတော့သူတို့အဓိကထားပြီး law ဆော်နေတယ်ဆိုဒီဘက်ကလည်းပဲမင်းတို့ရုပ်သိမ်းဖို့အတွက်ဒီကိစ္စတွေပြည်လောင်အင်ဆုံးလုပ်ပါဆိုတော့တောင်းဆိုနေရပါတယ်ဆိုတော့ဒီဟာတစ်ခုကိုညှိပြီးတော့မှသူတို့ဘယ်လိုဖြစ်လာမလဲဆိုတာကြည့်ရမယ်ဆိုတော့မြန်မာနိုင်ငံမှာလည်းတကယ်လို့သာအဲ့လိုဖြစ်လာရင်လည်းပဲမြန်မာနိုင်ငံမှာလည်းပဲအကုန်လုံးလူမျိုးပေါင်းစုံတန်းတူမခွဲမခြားရဲ့အကုန်လုံးဘက်ဆုံပါဝင်တဲ့လူနည်းစုဘာသာရေးလူနည်းစုတွေကိုလည်းပဲအခွင့်အရေးအပြည့်အဝပေးတဲ့ဖော်ဆောင်နိုင်မဲ့အုပ်ချုပ်ရေးရန်တရားဖြစ်လာမလားအဲ့ဒီအချင်းတွေစီမသာလျင်နိုင်ငံတကာကလည်းပဲစဉ်းစားလိုက်မယ်ဆိုတော့ဒီမြန်မာဘက်ကတကြွလှုပ်ရှားသူတွေရောပြည်သူလူထုရောဒါကိုစောင့်ကြည့်ကြမှာဖြစ်ပါတယ်စောင့်ကြည့်ကြလိုက်မယ်လို့ထင်ပါတယ်
အဲ့တော့တကယ်လို့ဆီးရီးယားရဲ့ရှေ့အနာဂတ်ကိုပုံဖော်ရမယ်ဆိုရင်ဘယ်လိုမြင်ပါလဲ
အကောင်းဆုံးဖြစ်လာခဲ့မယ်ဆိုရင်ဆီးရီးယားသမိုင်းမှာနိုင်ငံစစ်ပြန်လည်ဝေဖော်ခြင်းလို့ပြောမှာဖြစ်ပါတယ်ဆီးရီးယားနိုင်ငံဟာပထမဆုံးကရှေ့လေပိုင်းနိုင်ငံအားလုံးလိုပဲသမိုင်းကိုအချင်းလေးပြန်ပြောမှဆိုရင် Ottoman Empire တူရကီကိုအခြေပြုထားတဲ့ Ottoman လက်နက်နိုင်ငံကြီးရဲ့လက်အောက်မှာနေခဲ့ရပါတယ်။ပထမကမ္ဘာစစ်မှာ Ottoman လက်နက်နိုင်ငံကြီးကပြိုကွဲသွားတဲ့အခါမှာ Syria ကိုအင်္ဂလိပ်ပြည်သူတွေကဒါ mandate တွေခွဲပြီးအခြေလေပိုင်းမှာသူနယ်ကိုယ်နယ်လိုခွဲယူရတဲ့ mandate လို့ခေါ်တာပေါ့။အဲဒီမှာ Syria ဟာပြည်သူရဲ့လက်အောက်ခံ mandate ဖြစ်ခဲ့တယ်။အဲဒီကမှ46မှာလုံအောင်လွတ်လပ်ရလာတယ်။အဲလိုရလာပြီးကြတဲ့ကလည်းပဲခရီးကမဖြောင့်ဖြူဘူးစစ်တပ်ရဲ့အာဏာသိမ်းမှုတွေကထက်ကလဲလဲအိမ်မှာစပြီးတော့ဖြစ်တာပါပဲမကြာခဏကိုဖြစ်နေခဲ့တယ်။နောက်ပိုင်းမှာတော့ဒီအာဆက်မိသားစုရဲ့ဥထုံရေးလောက်ကိုနောက်ဆုံးနှစ်ပေါင်း20လောက်ကြာခဲ့တယ်။2017မှာမျိုးဒွန်လန်ရေးဖြစ်တော့ဒီသားအာဆက်ကအဲ့ခါသမ္မတတက်ဖြစ်နေပြီသူပဲ2010မှာဆုံးသွားတော့အဲ့ချိန်မှာဒွန်လန်ရေးကပူပြီးတော့ပြင်းပြင်းထန်ထန်ဖြစ်လာတယ်ဆိုတော့ဒီစူပူမှုတွေပေါ့လေအာရဗ်နေဦးနဲ့တကတိတ်ပြင်းထန်လာတယ်အဲ့မှာဘုံကျဲမှုတွေပါလေလောက်လာခဲ့တယ်ဆိုတော့အမေရိကန်လည်းပဲအဲ့လိုမှာဝင်ပြီးတော့တိုက်ခိုက်ခဲ့တာတွေရှိတယ်ဒီခါကိုအမေရိကန်တို့ကဘသူ့ကိုဂူနီလဲဆိုတာဒီမှာ Syria Democratic Forces လို့ခေါ်ရတူလားနော် Syria SDF ပေါ့အဲ့ဟာတကယ်တော့ Qatari Syria နိုင်ငံရဲ့မြောက်ဘက်မှာရှိတဲ့တူရကီနိုင်ငံရဲ့နေဆပ်ဖက်မှာရှိတဲ့ Qatari ကိုသူကကူညီပြီးတော့အဲ့ကစင်သူတို့အများကြီးကူညီတယ်။အဲ့ Qatari ကိုလည်းပဲတူရကီကမကြိုက်ဘူး။သူကသူတို့နိုင်ငံထဲမှာ Qatari ရှိတော့ဒီ Qatari လုံမြောက်ရေးတွေပါလို့တော့တူရကီနဲ့ဆန့်ကျင်ပဲအဲ့မှာလည်းပဲ American နဲ့တူရကီနဲ့လည်းအငင်းပွားမှုရှိတယ်ပေါ့လေအဲ့မှာလည်းဝင်ဆွတ်ခဲ့တာရှိတယ်။နောက်ပြီးတော့ပို့ပြီးအနေများတာ Israel Israel ကလည်းပဲအခုအဆက်ပြုတ်ပြီးတဲ့မကြခင်မှာပဲ Syria မှာရှိတဲ့ chemical ဓာတ်ရုပ်ဆိုင်ုံတွေဓာတ်ရုပ်လက်နက်တွေနဲ့ငါတို့ပြစ်လာမှာစိုးလို့ဆိုပြီးတော့အဲဒီလက်နက်ဆိုင်ုံတွေတော့သူကဝင်ပြီးတော့ဘုံကျဲဖျက်ဆီးတာလည်းအများကြီးရှိပါတယ်ဆိုတော့ဒီအခြေအနေတွေကသူတို့ကငြိမ်သက်အောင်လုပ်ဖို့အတွက်သိခဲရင်ပါတယ်နောက်ပြီးတော့အမျိုးသမီးဂျာမာဒန်လူရရှိရေးသူတို့တွေကအစ္စလာမ်မစ်တွေပေါ့လေအစ္စလာမ်ဝါရီတွေဆိုတော့သူတို့အုပ်ချုပ်ရေးဖော်ဆောင်လာမဲ့ဟာကခွဲခြားမှုရှိမလားခေါင်းဆောင်ကတော့ခွဲခြားမှုမရှိဘူးလို့ပြောထားပါတယ်ဒါပေမဲ့တချို့ကဝေဖန်ကြတယ်သူတို့ဟာပညာရေးစနစ်မှာကြည့်မယ်ဆိုရင်ဘာသာရေးနဲ့ကင်းလို့တဲ့ပညာရေးမဟုတ်ဘဲနဲ့အစ္စလာမ်တရားတော်ကိုအခြေခံတဲ့ဘာသာရေးမျိုးဖြစ်မယ်ဥပမာနမူနာတစ်ခုထောက်ပြတယ်ဒါဝင်ရဲ့ဒါ evolution theory လူကတပည့်လို့ဖြစ်လာဆိုတော့အဲ့ဒီဟာကိုမသိရဘူးသူကဘုရားဖန်ဆင်းပြီးတော့ဖြစ်လာတဲ့လူတွေအဲ့ဒါမျိုးတွေသဘောမျိုးပဲတချို့ကထောက်ပြကြတယ်အဲ့ဒါမျိုးတွေသူတို့လို့ဖို့စီစဉ်နေတယ်လို့ ဒါပေမဲ့တာဝန်ခံရမယ့်ပညာရေးဝန်ကြီးခန္ဓာလူကအဲ့လိုမဟုတ်ပါဘူးသူတို့စီမှာအမျိုးသမီးတွေတက္ကသိုလ်ကအမျိုးသမီးအခွင့်အရေးအမျိုးသမီးအခွင့်အရေးဆိုင်ရာဝန်ကြီးအမျိုးသမီးတောက်တဲ့ခံထားပါတယ်သူက activist ပဲဆိုတော့ဒါဟိုနိုင်ငံတော်ကရှိနေတဲ့တန်တရားကိုဆီယာပြောင်းကျူစားရခြင်းဖြစ်ပါတယ်နောက်ပြီးတော့စောစောပြောခဲ့ကတ်ဆေဘာရီဘာသာရေးပေါင်းစုံအကုန်လုံးစီရင်ညွှန်ရေးသူစီညွှန်တဲ့ဆူရဖြစ်အောင်သူတို့ကျူစားရလိမ့်မယ်အဲ့လိုသာတကယ်လို့လုံနိုင်နိုင်မယ်ဆိုရင်တော့ဆီယာဟာကျွန်တော်တို့ပြောခဲ့သလိုပထမကမ္ဘာစစ်အော်တိုမန်အင်ပါယာကလွတ်မြောက်ခဲ့ပြီးကြတဲ့ကတခါမှမရရှိခဲ့ဘူးပဲသူစီညွှန်တဲ့ဒါတကယ်ဒီတန်းခိုင်မြဲတဲ့တည်ငြိမ်တဲ့ဖုံဖြူတုတ်တဲ့နိုင်ငံသူဖြစ်လာနိုင်ပါတယ်ဒါဆီယာရဲ့သမိုင်းအစ်စ်ဖန်ပြန်လဲမွေးဖော်လာမယ့်ကိစ္စဖြစ်ပါတယ်တကယ်လို့မအောင်မြင်ခဲ့ဘူးဆိုရင်တော့ဒါအခြေအနေတဖြည်းဖြည်းသွားနိုင်တယ်ပေါ့အ
ဲ့ဒီဆီးရီးယားနဲ့မြန်မာနဲ့ကိုနှိုင်းယှဉ်ပြီးတော့ပြောကြည့်မယ်ဆိုရင်အခုမြန်မာနိုင်ငံလက်ရှိအခြေအနေကဆီးရီးယားလို့ဖြစ်လာနိုင်လားမြန်မာနိုင်ငံအနာဂတ်ကိုဘယ်လိုပုံဖော်နိုင်မလဲ
နှစ်ဆင့်ပြောမှာပါအခုလက်ရှိအခြေအနေမှာဆီးရီးယားမှာအနာရှင်အဆက်ဆိုရပြုတ်ပြသွားတဲ့အဆင့်ကိုရောက်ဖို့အတွက်မြန်မာတော်လှန်ရေးအင်အားစုတွေစီကောင်စီကိုတော်လှန်နေတဲ့အင်အားစုတွေဟာအဲ့ဒီအဆင့်ကိုရောက်ဖို့အတွက်ပထမစူးစမ်းမှာဖြစ်ပါတယ်ဆိုတော့ဆီးရီးယားမှာအဲ့ဒီအဆင့်ကိုရောက်ဖို့အတွက်အင်အားလက်နက်ကတော်လှန်ရေးအဖွဲ့အားလုံးဟာတပေါင်းတစ်စီးရဲ့ဖြစ်ခဲ့တယ်အဲ့လိုမျိုးဖြစ်ပြီလားမြန်မာနိုင်ငံမှာဘို့ထုတ်ကြိမ်မှုအထုတ်မှုတစ်ခုရဲ့အမင်းအနာတစ်ခုရဲ့လောက်မှာအဲ့လိုဖြစ်ပြီလားဆိုတာကစပြီးတော့မြန်မာနိုင်ငံမှာလောက်ရလိမ့်မယ်အဆင့်စီးအောင်လို့ထင်ပါတယ်ဒါစီးရီးသမားတွေကပူစီမှာပေါ့လေဆိုတော့အဲ့ဒီကိစ္စဟာအရေးကြီးပါတယ်သူတို့စီမှာအနာရှင်ကိုဖြုတ်ချဖို့တည်းရရှိခဲ့တဲ့စီလုံးညှို့မှုမျိုးရရှိလားဆိုတာကနံပါတ်1အချက်ပါအဲ့ဒီပြီးတော့မှအဲ့ဒီလွန်သွားရင်တော့သူတို့ကျွန်တော်ဆောသွားပြောခဲ့တဲ့အနာကဆွေရနိုင်ငံပုံဖော်တိဆောက်မဲ့လမ်းစဉ်တွေကဘယ်လိုလဲသူတို့ကဘာမှလဲနိုင်ငံတကာကလက်ခံအသိမှတ်ပြုဖို့နိုင်ငံတကာအဆိုင်အဝန်းမှာပြန်လဲဝင်ရောက်လှုပ်ရှားခွင့်ပေးဖို့အတွက်ဘယ်လိုဟာတွေပြင်ဆင်သင့်တယ်လဲသူတို့ဘယ်လိုပြင်လဲဆိုတာနမူနာယူရမှာဖြစ်တယ်လို့ထင်ပါတယ်
ဟုတ်ကဲ့ပါဦးကျော်စံသားရှင်အစီအစဉ်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်
ရပါပြီ